ဒီလိုပဲမမတတစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းလူမှုကွန်ရက်နဲ့သတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကသတိထားမိတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောက်ပြီးတော့တင်ပြချင်ပါတယ်။နေအမွေမှုနဲ့ပတ်သက်ပြီးမတရားလုပ်တာခံနေရတယ်လို့ဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဦးအောင်ဆန်းကပြောကြားလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ရဲ့နှစ်ရှည်လာများတရားရဆိုင်ခဲ့ရတဲ့အမွေအမှုမှာညှတာမှုရှိအောင်လေလံတင်ရောင်းချခွဲဝေခွင့်ပြုဖို့တရားရုံးကိုလျှောက်ထားပြီးအောက်တိုဘာ30ရက်နေ့ကထုတ်လွှင့်တဲ့ BBC မြန်မာပိုင်းဌာနနဲ့သီးသန့်တွေ့ဆုံမေးမြန်းခန်းမှာဦးအောင်ဆန်းဦးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ကျွန်တော်ပြည်ဆိုတာနဲ့ကျွန်တော်မတရားလုပ်တာခံရမယ်ဆိုတော့သိပေမရှိတော့ There is no logical connection ကျွန်တော်အခုမတရားလုပ်တာခံနေရတယ်ခံနေရတာရိုးရိုးလူကခံနေရတာမဟုတ်ဘူးဒီနိုင်ငံကိုဥဆောင်တဲ့ဟာဒီမိုကရေစီနဲ့ human rights အတွက်လှုပ်ပေးတယ်ဆိုပြီးတော့ဟိုမဲရအောင်လှုပ်ပေးပြီးတော့အခုသူ့ကိုယ်နဲ့ကတော့အဆင်ပြေအောင်မလုပ်နိုင်ဘူ
းဦးအောင်ဆန်းဦးနဲ့ဒေါက်ဆန်းစုကြည်ရဲ့အမွေအမှုမှာဦးအောင်ဆန်းဦးပြောကြားချက်တွေကိုပြည်ထောင်စုအရေးနဲ့ရှင်ပြီးသဘောကျတယ်လို့နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဖန်ဆီးခံရပြီးအမှုရင်ဆိုင်နေရတဲ့အမ်းမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောလိုက်ပါတယ်အော်တိုဘာ30ရက်နေ့ကရုံထုတ်ဆင်မှာဒေါက်တာအေးမောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ဘုရားအောင်ဆန်းဒေါက်ကင်ကြီးတို့ရဲ့အမွေဒေါက်ကင်ကြီးရဲ့ညီအစ်ကိုမှာဟုတ်လား။ဝေချမ်းဖို့လုပ်ပါတယ်။အဲ့တော့ပြည်တော်စုကိုခင်ဗျားပြန်ကြည့်။ရင်ကိုချင်းဖြစ်တယ်။ဘောဟုမမောင်နှမမြောက်ဖြစ်တယ်။တာကြီးအိုရတာနဲ့သမီးငယ်ဆုံးဖြစ်တယ်။အဲ့တော့ဝေချမ်းပေးပါဆိုတဲ့ခါမှာအစိတ်စိတ်ပေါ်မှာခွေးပါလား။ပြည်တော်စုကြီးကိုအခုကျွန်တော်တို့သွားတယ်။ဘုရားကြီးကိုလူစုကိုပါပြောတယ်။ပြည်တော်စုထဲကပြည်တော်စုရဲ့အစိတ်ပန်းကြည့်တဲ့အခုဖြစ်တယ်လို့ဆိုကြတယ်။ဥက္ကဋ္ဌဦးပါပြောတယ်ပြည်တော်စုဖြစ်ပြမှုကိုလက်ခံကျွန်တော်တို့ပြည်တော်စုဖြစ်ပြမှုကိုလက်ခံအဲ့ဒီတည်းမှာကိုပိုင်ဥက္ကဋ္ဌကိုပိုင်တက်ထားမှန်ခွင့်ဆိုတာဓာန်တူခွင့်ကိုပြောဆိုတာအဲ့တော့ဥက္ကဋ္ဌဆောင်သွားတဲ့လမ်းကိုကျွန်တော်သဘောကျတယ်ဒီပွေမှုကိုဟာလားနော်အိမ်မပြတ်စေနဲ့ခြံမပြတ်စေနဲ့အမေရအမွေကိုဟာလားထိတ်တန်တဲ့ပုံပေါ်ချက်ကိုပေးတံပိုးကိုမျှဝေကြအောင်ဆိုတဲ့ဟာကတကယ်လို့အစိတ်စိတ်မော်မော်ကိုဥက္ကဋ္ဌမဟုတ်တချိုင်ရတယ်ဦးအောင်ဆောင်ကြမယ်အိမ်မကြီးကတော့ဒေါက်ဆန်းကြီးရမှာပေါ့ဗျာဒါပေမဲ့အဲ့ဒါကြီးကအောင်ကျင်းဟုတ်ကလားကျွန်တော်တို့ပြည်တော်စုကိုနမူနာပေးရင်ကျွန်တော်ရဲ့ဒေါက်ခင်ကြီးရဲ့အမွေကိုကျွန်တော်ပြန်ပေးတတ်လို့
ဒေါက်ဆန်းစုကြည်အနေနဲ့နေအကျေချုပ်ကြနေစဉ်ကာလကနေယနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့တိုင်းပြည်ကိုဦးဆောင်နေတဲ့အချိန်ကာလအတွင်းသဘောထားရည်တည်ချက်လုံးဝပြောင်းလဲမှုမရှိပါဘူးလို့မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးဖြင့်23နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိလည်းတာဝန်ထမ်းဆောင်နေဆဲဖြစ်တဲ့ဂျပန်တာမတ်ကြီးအီချီရိုမာရူယာမာကပြောကြားလိုက်ပါတယ်အော်တိုဘာ24ရက်နေ့ကထုတ်လွှင့်တဲ့ AR သတင်းဌာနနဲ့သီးသန့်တွေ့ဆုံမေးမြန်းခန်းမှာလူခွေရေးကိစ္စတွေတက်မတော်ပေါ်ဝေဖန်ထောက်ပြမှုတွေနဲ့ပတ်သက်လို့ AR သတင်းဌာနကမေးမြန်းရမှာဂျပန်သမ္မတကြီးကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။သူကတရေဟိုတက္ကသိုလ်ရဲ့ဒီမိုကရေစီတက္ကသိုလ်ရဲ့လူအခွင့်အရေးအဲ့ဒါကိုအဲ့ဒီအတွေ့ဗလေဟိုစင်ဘောပစ်တဲ့တဘောမျိုးနဲ့လူတိုင်းကမြင်နေတယ်။ဒါမဲ့တကယ်ကသူကကိုကိုဘဘွားကိုအမိနာခံပြီးတော့ဒီတိုင်ပြီးဒီပမာပြီးရေဟိုပြည်သူလူသူအဲ့ဒီအတွေ့အဲ့ဒါကိုအဓိကတာပြီးတော့သူကစ조사နေတယ်အမျိုးအဒီဟိုနိုင်ငံတော်ကောင်စံတရားပြပါတယ်ခင်ဗျာဒါကြောင့်ကျွန်တော်အမင်းဆိုရင်ဟိုအိမ်တော့ကတန်ကိုရတမတော်အစိုးရပြီးခဲ့တဲ့ချိန်မှာရောအခုချိန်မှာရောအာဏာရတဲ့ချိန်မှာရောသူပြောတဲ့စကားသူ policy ပုံစံအဲ့ဒါလုံးအပြောင်းလဲမရှိဘူးလို့ကျွန်တော်ခိုင်မာစွာယုံကြည်ပါတယ်
လွတ်တော်ကိုယ်တော်တွေအနေနဲ့ပြည်သူတာဝန်ကိုထမ်းဆောင်ရမှာကိုကျိုးစည်းဝါအတွက်မလုပ်ကြဘို့အားရလိုက်စားမှုလိုလိုကိုကျိုးအတွက်ပွဲစားလုပ်သလိုလိုအပြုအမူအလုပ်ကိုင်းတွေကိုရှောင်ကျဉ်ဖို့သမရဦးဝင်းမြင့်ကသတိပေးလိုက်ပါတယ်။အော်တိုဘာ29ရက်နေ့ကပသိမ်မှာပြုလုပ်တဲ့မန်တိုင်3ရက်တွေ့ဆုံပွဲမှာဦးဝင်းမြင့်ကအခုလိုသတိပေးခဲ့တာဖြစ်ပါတယ်
။ကိုယ်တော်တွေကတော့ပြောပြီးပွဲစားပြီးလုပ်ရတဲ့လူတွေတော့နော်။ဒါကတော့ငုံလို့ဒါကတော့တမင်ကြီးကိုဒါကတော့သူ့ကိုမပေးချင်ဘူး။မလုပ်ဘူး။သမန္တရာကကျန်တဲ့လူတွေကဝိုင်းလာမှန်ကန်တရားထားတဲ့ဇာတ်ကြီးကိုလို့ချူသွားတယ်။ပြည်ကောင်းလည်းဆိုတာဒါပဲ။အဲ့တော့ပြည်ကောင်းလည်းမှန်ကန်တရားထားတဲ့ဇာတ်ကြီးကိုသွားတယ်။ကိုကိုနဲ့ကချက်ပြီးတော့တတိမုံလက်သက်ကိုပြီးတော့မှန်ကန်တရားထားတဲ့လူတွေဆိုပြီးကိုလိုက်တာကိုတတ်ပါလား
။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ဂျားပြတ်ရွေးကောက်ပွဲမှာပါဝင်ရှင်းတိုင်တာဟာလက်ရှိအခြေအနေမှာအလွန်အားနည်းနေတဲ့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်3ရက်မှာအပြန်လန်ထိန်းကျောင်းနိုင်မှုအလွန်အားနည်းနေတဲ့အတွက်ဒီမိုကရေစီလုံနီးလုံဟန်နေတဲ့ကဲဆယ်ထိန်းသိမ်းပြုပြင်လိုတဲ့အတွက်ဖြစ်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသန်းထေးကပြောလိုက်ပါတယ်။အော်တိုဘာ30ရက်နေ့ကရန်ကုန်တိုင်းတာမွေမြို့နယ်မဲဆန္ဒနယ်မှာ မဲဆွဲစီယုံစဉ်ဥတန်ထရာအခုလိုပြောလိုက်တာဖြစ်ပါတယ
်။ဒီနေ့လွတ်တော်တွေကမန္တန်သုံးပြည့်ချင်းချောင်းနိုင်ဘူး။ဘလို့တရားမှာအားနေတော့အဲဒီအားနေသွားတဲ့လွတ်တော်တွေကိုရတော့အားဖြစ်ထိမ့်ပြီးတော့ဒီမိုကရေစီလိုပြီးလို့ခံနေတယ်နဲ့အပြန်အလှန်ချင်းချောင်းခြင်းဆိုတဲ့လုပ်ငန်းတွေကိုတတ်နိုင်တော့ဆက်တင်ပြုပြင်ပြီးဆုံး
2015မှာပြည်သူတွေကိုပေးစားခဲ့တဲ့ဂရိအတိုင်းအာရိကင်းစင်နဲ့အစိုးရဖြစ်ဖို့အတွက်အာဏာရလာတဲ့နှစ်နှစ်ခွဲအတွင်းမှာအရေးယူခဲ့ရတဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေရှိကြောင်းတချို့ဆိုရင်1990ပြည့်နှစ်တွေကတည်းကအတူလက်တွဲလာခဲ့သူတွေဖြစ်လို့အရေးယူတဲ့အခါမှာသမရဦးဝင်းမြင့်တောင်မျက်ရည်ဝဲခဲ့ရတဲ့အကြောင်း NLD ပါတီဒုတိယဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောကြားလိုက်ပါတယ်။အောက်တိုဘာ28ရက်နေ့ကပြည်ဦးလုံမှာပြုလုပ်တဲ့လေယာဉ်မြေပြဿနာတွေနဲ့အာရိလိုက်စားမှုတွေအကြောင်းဟောပြောရမှာNLD အစိုးရလက်ထက်အားကြီးလိုက်စားမှုတွေကြောင့်ဝန်ကြီးတွေဝန်ကြီးချုပ်တွေကိုအရေးယူခဲ့ရကြောင်းပါတီခေါင်းဆောင်တယောက်အနေနဲ့အခုလိုပထမဆုံးပြောကြားလိုက်တာဖြစ်ပါတယ်
။ဒါလို့လည်း2015မှာကျွန်တော်တို့ခီးလူကတိပေးရတာပါတီပေးရတယ်ဆိုအခုဒီစနစ်ဆိုတာဘယ်တရားဖြစ်တော့သူတော်မင်းရေးယူတဲ့လူတွေကိုအရေးယူပါမယ်လို့ပြောပြတဲ့ကျွန်တော်ရဲ့ခေါင်းဆောင်စကားနဲ့ကျွန်တော်တို့ဒီကွဲကာလာအတွက်ဝန်ကြီးချုပ်တွေပြောင်းရပါတယ်။ဝန်ကြီးတွေပြောင်းလဲခဲ့ရကျွန်တော်တို့လည်းပြည်သူစေမကောကုသိုလ်ရေးကဒီကုတ်ကြဲရကဲဒီချုပ်ပါကျွန်တော်ဆိုရင်သမဂ္ဂယူဆကျွန်တော်မြင်နေတော့ဝေယျပ
ါဒါကတော့ NLD ပါတီဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ပြောကြားတော့တာဖြစ်ပါတယ်အခုတော့မြတ်မောသာသာစကားများစီစဉ်အောင်ဒီလောက်ပါပါခင်ဗျာအားလုံးကိုကြည့်ရှုနားဆင်ကြသူအားလုံးရှင်လန်းချမ်းမြေ့ကြပါစေ